နယ်ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပါထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူဆောင်တို့ပြန် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ COVID-19 ကာယရောဂါအခြေအနေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့ဒီလိုက်အစီအစဉ်ညမှာစနေနေ့ညစနေကအစီအစဉ်ကိုစာထုတ်တင်ဆက်ပြီးတော့မှာဖြစ်ပါလေ။အတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းငယ်လှူရှားသူစိုင်းနုပန်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ကျွန်တော်ကသားညဦးပါ။သောကလူအတန်ဖွဲ့အနေနဲ့ကဒီလေးနှစ်တွင်းအန်ဒီအစုအလက်ထက်မှာလူလက်စွာပြောဆိုခွင့်လူလက်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေကိုနှစ်ချုပ်တင်ပြထားတာရှိပါတယ်ခင်ဗျ။အဲ့တော့ဒီနေရာမှာကျွန်တော်တွေ့ရတာကအရေးယူမှုတွေတော်များများတွေ့ရပါတယ်။အဲ့တော့အခုNLD အစိုးရလက်ထက်မှာဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူတဲ့ပုံစံတွေမှာဘယ်လိုပုံမှန်တွေနဲ့အဓိကထားပြီးတော့ဘယ်လိုဥပဒေနဲ့ရေးယူတာများပါလဲကိုဆောင်ကအဲ့ဒါလေးရေးဖြစ်ပြီးပါခင်ဗျာ
ဒီကျွန်တော်၄နှစ်အတွင်းပေါ့၄နှစ်ဆိုတာကဒီအစိုးရစခဲ့တဲ့2016ခုနှစ်ဧပြီလ1ရက်နေ့နေပြီးတော့အခု2020ခုနှစ်မတ်လ3ရက်နေ့အထိကျွန်တော်တို့အကြမ်းဖျင်းတွက်ထားတာပေါ့နော်ဆိုတော့အဲ့၄နှစ်အတွင်းမှာအစိုးရကနေပြီးတော့ဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ချိုးဖောက်ပြီးတော့တရားစွဲဆိုခဲ့တဲ့အမှုပေါင်းက900ကျော်ရှိပြီးတော့လူပုဂ္ဂိုလ်1000ကျော်ဟာအမှုရင်ဆိုင်ခဲ့ရတာရှိတယ်။အဲ့ဒီမှာမှဒီအစိုးရအတုံးအများဆုံးပေါ့နော်ဒီအတုံးအများဆုံးဥပဒေကတော့ဒီစက်တွေဥပဒေဖြစ်တယ်ပေါ့နော်စက်တွေဥပဒေနောက်ပိုင်းမှာမှဒီနောက်ဆုံး၄နှစ်မြောက်မှာပေါ့နော်စတုထနှစ်မှာမှဒီအစိုးရတော့တက်မလို့ဘက်ကောမြင်းမြင်းဆင်းဆင်းတုံးလာတဲ့ပုံမှာနှစ်ခုရှိပါအဲ့ဒါက905ကကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဖြစ်ပါဆိုတော့ဒီအဲ့နောက်ဆုံးစတုထနှစ်သုတ်သားနှစ်အပိုင်းမှာဒီ95ကကြီးနဲ့ရှင်းမှုရှိတာတွေ့တယ်။အကျန်းဖတ်မှုတိုက်ဖြည့်ရေးဥပဒေနဲ့ရှင်းမှုရှိတာတွေ့ရပေါ့။ဆိုတော့ဒါဒီနှစ်ခုကတော့ဒီနောက်ပိုင်းနှစ်မှာမှအတုံးအများဆုံးပုံမှန်တစ်ခုအနေနဲ့ဆက်တက်လာတာဖြစ်တယ်ပေါ့။ဆိုတော့အခြားသောနည်းလမ်းအနေနဲ့လည်းဒီတရားစစ်ဆိုတဲ့ကိစ္စတွေအများကြီးရှိတာကိုလည်းကျွန်တော်တို့ကတွေ့ရပါတယ်ကြာ။ဟုတ်
ခင်ဗျာအခြားသောနည်းလမ်းဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျာ။တခြားပုံမှန်တွေနဲ့လား
။ဟုတ်ပါတယ်ကြာ။အခြားသောပုံမှန်တွေဆိုတော့ကအထူးသဖြင့်တော့ဒီ95ကကြီးနဲ့မဟုတ်ခါခွေးလေးတုံးနေအဲပို့ထူးကြလာတာကဒီရတ္တကြီးဥပဒေပုံမှာ124ကကြီးပေါ့နော်သူကတော့နိုင်ငံတော်အကြီးအကဲပြည့်စုံမှုပါပဲဆိုတော့ဒါမဲ့ဆိုတော့သူကထောင်နဲ့ငါဒီတက်တဲ့ချင်းထီချလို့ရတာမျိုးတွေနဲ့တုံးလာတယ်ပေါ့နော
် NLD အစိုးရလက်ထက်မှာဥပဒေတွေကိုပြင်ဆင်တာမျိုးတွေငြိမ်းစုစီဥပဒေကိုပြင်ဆင်တာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ချက်တွေကလူလက်စွာထုတ်ဖော်ပြောဆိုခွင့်တွေဘလောက်များအထောက်ပံ့ဖြစ်စေခဲ့လဲခင်ဗျာ
ငြိမ်းစုစီဥပဒေမှာဆိုရင်တော့ဒီပြစ်ဒဏ်တွေလျှော့ပေါ်လိုက်တာဆိုတာဆိုတော့အဲဆန္ဒပြရတဲ့ကိစ္စကိုဟိုဟိုပါပေါ့ဟိုခုမိချက်တောင်းတာရတာမျိုးပဲနဲ့အကြောင်းကြားယူနေအရှင်းပြတော့အောင်လုပ်ခဲ့တာဒါမျိုးတွေကတော့ကောင်းတဲ့လက္ခဏာလို့အကြံပြန်ပြောလို့ရတယ်သူတို့လည်းပဲတကယ့်မြေပြင်အခြေအနေမှာဆန္ဒပြဖို့အတွက်ကျွန်တော်တို့အတိအပြီးအကြောင်းကြားခဲ့တော့လေညှင်းပယ်ခံရပြီးတော့တရားစွဲခံရတဲ့ဒီအဲဗဟန်းညွန်းတွေကဒီ activist ပေါ့နော်တက်ကြလူစားသူ18ရာရဲ့အမှုလေလောလဲလဲပြီးထားတာရှိရပေါ့အဲ့တော့ဒါဥရရဲ့အာဏာချက်တွေပေါ့အဲ့တော့ပြင်ဆင်ပြီးရနောက်ပိုင်းမှာကိုပဲဒီမြေကြီးဥရမှာဒီဆန္ဒလူရဲ့ဒီလွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟိုပြန်ကန့်တက်လို့ရတဲ့အခြေအနေကိုဒီအာဏာပိုင်ပြန်ပြီးထားတဲ့အပိုင်းကိုတွေ့ရတယ်ပေါ့အဲ့ဒါကတော့ဒီပြန်ပြောမယ်ဆိုရင်မြေကြီးဥရပုံမှန်တစ်ဆက်တပြင်းချိန်မှာပေါ့နော်ဒီတက်ဆိုင်ရာဟိုဒီ data ဆိုင်ရာအာဏာပိုင်တွေကိုဒီဒီငင်းစုရှင်နဲ့ပတ်သက်ပြီးခုမိကြလာတင်တာအကြောင်းကြားတာတွေပေါ်မှာငင်းဆန်ခွင့်ပြန်ပေးထားတာဟိုကျွန်တော်တို့ကတွေ့ရတယ်ပေါ့ဒါကတော့အားငယ်ချက်တွေအဲ့တော့ဒါမျိုးတွေပြင်မှုလို့ထက်လို့အဲ့ဒီနောက်တစ်ခုကကျတော့နိုင်ရလုံဆိုတာကတော့သူ့ရဲ့ယူရချက်ကဟိုနိုင်ရလုံကဒီလူလူကိုနောက်ရောင်ခံလိုက်တဲ့ကိစ္စတွေအဲ SBU ဆရာကတို့ကဒီနိုင်ငံကိစ္စရဲ့ဒီမှာတပ်ပုံတွေအတင်းလာရိုက်လူတွေမှတ်ပါတယ်ပြောလဲ report လုပ်တဲ့ကိစ္စတွေပေါ်မှာဒီဟိုပြန်ကာဘာဖြစ်အောင်ဒီတကယ်ဥပဒေလို့ကျွန်တော်တို့ကနားလည်ပါတယ်သူတို့လည်းပဲတကယ်အချိန်ဒီမှာအဲ့ဒီသူတို့ဥပဒေရဲ့မူလရည်ရွယ်ချက်ကိုဟိုတကယ်ရည်ရွယ်ချက်ကိုဟိုထိရောက်မနေပဲနဲ့အခြားဒီမကောင်းတဲ့နေရာတစ်ခုဖြစ်တဲ့ပုံမှန်၈စာလုံးကနေပြီးတော့နိုင်ငံတော်အတိုင်းအမြင်နဲ့ပုံကိုလို့နောက်တစ်ခုကဒီဝင်ကြီးချုပ်တို့အဲ့လိုမျိုးအဆင့်မြင့်အရာရှိတွေနိုင်ငံရဲ့အဆင့်မြင့်အရာရှိတွေနိုင်ငံအကြီးအကဲတွေကိုဝေဖန်ပြောဆိုတဲ့နေရာမှာ
ကျွန်တော်ကြည့်ရဲဟိုဖန်စီအရေးယူတော့အတုံးထားတဲ့ပုံမှာတစ်ခုအနေနဲ့နာမည်ကြီးလာတာဖြစ်ပါတယ်ဗျ။ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်လဲမိကျမလာခင်ဗျာမတ်ဆိုင်နုပန်ကကိုယ်တိုင်ကလည်းအရေးယူခံခဲ့ရတယ်ဒီအချိန်မှာအခုလွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့ပါတော့အဲ့ဒီအစိုးရလက်ထက်မှာအရေးအချိန်ထက်ဆိုင်အထူးဖြစ်ကချင်ပြည်နယ်ကချင်ပြည်နယ်ကလည်းပြည်ပခါရီဖြစ်နေတ
ဒီကိုဗစ် -19 စင်ညာပေးနေပတ်သက်ပြီးမှဒီရေးဆဲဟိုဒီနေ့3ရက်ကိုဒီနေ့ကတော့အစ်မတို့ကတော့တော်တော်လေးပျော်သွားတယ်ပေါ့နော်ဖြစ်လို့ဆိုရင်ဒါဒီဥတီကိုအဲဒီလိုပဲကနေဟိုတရက်တည်းလုပ်ရတဲ့အနေအထားရှိတယ်ဒါပေမဲ့အစ်မတို့ကတခြားဥတီဥမာအနိုင်ရှိတေးတယ်ပေါ့နော်အခုအတန်ကရေးထုတ်ဖော်ထားတဲ့ဒီ report မှာပါလေဒီလူကင်းရဲ့ဒီလိုသတ်ဖို့ပြောဆိုခွင့်ဟိုအချုပ်ခေါက်ခံရဆိုပြီးဒီ3ခုမှာပေါ့နော်ကျွန်တော်တို့ချင်းပြည်နေရလဲပါဝင်ပြီးအပိုင်းကိုသိရတယ်ဆိုလိုတာကအဓိကတော့ကျွန်တော်တို့ဒီမှာပုံမှန်တရားစွဲခံရတဲ့အနေအထားကညှိစစ်ဥပဒေနဲ့ဒီမှာတရားရှင်ဥပဒေနဲ့ပုံမှန်ဆွဲရသိရတယ်ဟိုအများစုကတော့တချို့ကျွန်တော်တို့ဆိုရင်ညှိစစ်ရေးဆွဲခံရတဲ့ဥပဒေရဲ့အနေချက်လို့သတ်သိရတယ်ဆိုလိုတာကတကယ်တမ်းဆွေကြိုးဘက်ကနေသူ့ချက်မလို့ဘူးလို့ပြောတယ်တော်တော်များလဲတကယ်တမ်းလက်ဟိုမြေပြင်အနေအထားမှာကြတော့ဟိုဖွင့်ပြမင်းပြရတဲ့အတွက်သောဆောင်ဖို့မရှိပါဘူး။အပိုင်းကိုပြည်ကြရအောင်ရှိသေးတယ်။အဲဒီအနိစ္စကိုကျွန်တော်သိရတယ်။ဒီမတရားတိဥပဒေမှာလည်းဒါကျွန်တော်တို့ဆင်မှာဆိုရင်အများကြီးရှိရပေါ့နော်။ဟိုအရင်လုံးကလွတ်သွားတဲ့အမှုတွေရှိသလိုဒါမှလည်းထောင်ချခံရတဲ့အမှုတွေရှိတယ်။အဲဒီထောင်မှာမရောက်ချင်မှာအပြင်မှာနှိမ့်ဆက်ခံရတဲ့အမှုတွေအများကြီးရှိသေးရပေါ့နော်။ဒီမျိုးမတရားတိရဲ့ဆက်တင်နေပြည်နယ်ပတ်သက်ပြီးမှအများဆုံးခံရတာကဒေတာခံရင်ပဲအများဆုံးခံရပါလိမ့်တွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဥပဒေကဘသူတွေအတွက်ဟိုရေးဆွဲထားရလေပေါ့နော်။ဆိုတော့ဘဒူရီကိုဒီကာကွယ်ပေးဖို့အတွက်လေဒါကျွန်တော်တို့ဒီမှာတော့ဘေးကွန်းတော့ရှိလာပါတော့เนาะဆိုတော့ဒီသူအစိုးရကတကယ်တမ်းဒီလူတွေကိုကာကွယ်ပေးနေဥပဒေကြားထိုင်ရမယ့်အစားလူအုပ်စုတအုပ်စုဒီအဖွဲ့တစ်ဖွဲ့ချက်ဒီကာကွယ်ပေးတဲ့ဥပဒေဒီမျိုးဖြစ်နေတယ်ဒါကဒီလူတဲ့ဥပဒေလို့ပြောကျွန်တော်တို့ပြောလို့မရဘူးပေါ့เนาะဒါကဒီလူတွေရဲ့မကာကွယ်ပေးတဲ့ဥပဒေကျွန်တော်တို့လည်းအလုံးမရှိဘူးပေါ့ဒီမျိုးအခုအတန်ရဲ့ report အရပေါ့နော်ဒီစတေဥပဒေတွေနေစုစီတွေမတရားတဲ့ဥပဒေတွေဒီ justice ဒီပုံမှားဒါအများကြီးဒီမျိုးဥပဒေအများကြီးနဲ့နိုင်ငံသားတွေကိုတရားစိတ်ထားတယ်တချို့ဟိုအများကြီးသိရတယ်ပေါ့နော်ဒါတွေကကျွန်တော်တို့ဒီမိုကရေစီအစိုးရဒီမိုကရေစီကိုအလေးထားတဲ့အစိုးရရဲ့လက်ချက်မှာပေါ့နော်ဒီဥပဒေတွေကိုလက်ဝင်ထားရှိသေးတာကကျွန်တော်တို့ဒီမိုကရေစီကိုတကယ်လိုလားတဲ့အစိုးရလားဒါမှမဟုတ်ရင်အာဏာရှင်စနစ်ကိုလိုလားတဲ့အစိုးရလားအဓိကအစိုးရတွေကအခုကျမတို့ကိုအုပ်ချုပ်ရအစိုးရတွေကဒါကိုလေးလေးနက်နက်လေးလာဖို့လိုအပ်နေပေါ့နော်ပြီးတော့ဗီဒီယိုတွေလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဗီဒီယိုတွေကိုချိန်ချောက်တဲ့ရန်သူကနေကြင်ပေးဖို့အစိုးရဆိုတာကျမတို့ဟိုဆက်ပေါ်လာတာဖြစ်တယ်ဖန်တီးလုံဆောင်နေရတာဖြစ်တယ်ပေါ့နော်ဆိုတော့ဗီဒီယိုတွေအားကိုးရတဲ့အစိုးရကျမတို့ကဖြစ်ကန်းစေချင်တယ်ဆိုတော့ကျမတို့အရက်ကဒါကဒေတာဆိုရတဲ့ချက်မှလည်းလူလက်ဆက်ဖို့ပြဆိုခွင့်နဲ့ပတ်သက်ပြီးကျမတို့ကအရက်ညိုလင်းခဲ့တယ်ဒါပေမဲ့အနေအထားတစ်ခုထိပေါ့နော်ဒီလူသက်သက်ဆိုခွင့်နဲ့ပတ်သက်ပြီးမှကျွန်တော်တို့အခုကြည့်ရတော့မရသေးဘူးလို့ဒီလိုမျိုးပဲသုံးသပ်မိပါတယ်။
ဟုတ်ကဲ့ခုနကမတ်ဆိုင်နုပန်ပြောသွားတဲ့အထဲမှာအာနာပိုင်ဒီဘက်ကဒီဥပဒေတွေကိုဖိနှိပ်ရေးပုံစံမျိုးအသုံးချတယ်ပေါ့နော်။တရားစွဲရပဲလှုပ်လာတယ်။အဲ့တော့ကျွန်တော်တစ်ဆက်တည်းတရားရေးခန္ဓာနဲ့မေးချင်တယ်။အဲ့တော့ဒီလိုတရားစွဲလာတဲ့အမှုတွေပေါ်မှာတရားရုံးတွေတရားသူကြီးတွေရဲ့ဆောင်ရွက်ချက်တုံ့ပြန်ချက်သူတို့ကရောဥပဒေအရမျက်မှောက်သာရှိရလားဘယ်လိုရှိပါလဲ။
ကျော်ဒီလိုမျိုးဆိုရဲစဉ်းစားရတာကတော်လေးတော့တစ်ခေတ်ဖြစ်တယ်ပေါ့နော်ဒီလိုဆိုရင်တချို့ဥပဒေကြတော့တချို့တရားရုံးမှာကြတော့ဟိုသူတို့တရားရုံးဘက်ကနေဒီအချက်ကပေါ့နော်သူတို့သူဦးဘက်ကနေ pressure ပေးရတဲ့ကြောင့်ဟိုတရားရင်းနဲ့တော့မဆုံးဖြတ်တဲ့အမှုရှိရတာဥပမာပြောဆိုကျမတို့ volume down တို့ case တွေကျမတို့ရဲ့ case တွေဆိုရင်ဒီကိစ္စဖြစ်တဲ့လူရမျိုးဖြစ်ဖြစ်တယ်တော်တော်များလဲဒါကစစ်တပ်ဘက်ကနေဖိအားပေးတဲ့အခါမှာဒီဘက်ကအရေးသားဖက်တရားရုံးတရားစီရင်ဘက်ကနေဟိုမလူဆန်နေတဲ့အနေအထားတွေတွေ့ရတယ်ဆိုတော့ဒီမျိုးဟိုဥပဒေကိုလည်းပေါင်းချုပ်ပြီးမှလုပ်ရတဲ့အပိုင်းရှိတယ်ဒီဘက်ကတရားလူစေးရဲ့ဘက်ကနေဒါကအပြစ်မရှိဘူးဆိုတော့ညာလေတကယ်တမ်းလက်တွေ့အနေအထားမှာတရားဆုံးဖြတ်တဲ့အခါမှာအမိန့်ချရတဲ့အခါမှာပေါ့နော်အပြစ်ရှိရေဆိုပြီးတော့ဆက်ချရတဲ့အပိုင်းတွေတွေ့ရတာဆိုတော့အနေအထားတစ်ခုကြီးကဥပဒေပေါ်မှာလက်တလုံးချလို့နေလို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ်ဟုတ
်ကဲ့ကိုဆောင်ကကိုဘလူမြင်လဲမြတ်ကိုဆောင်ကလည်းတရားစွဲခံထားတဲ့လူဖြစ်တဲ့ခါကျတော့တရားရေးခန္ဓာမှာကိုတရားရေးရတိချလွတ်လပ်စွာဆုံးဖြတ်ပြီးတော့ဆောင်းတာမျိုးတွေရှိပါလားအထူးဖြစ်တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်တဲ့ဒီဥပဒေနဲ့ပတ်သက်လို့ပေါ့
ဟောပေါ့ကျွန်တော်တို့ကဒီနိုင်ငံကြီးရေးချိန်ရပဲနိုင်ငံကြီးဝယ်တာပေါ့နိုင်ငံကြီးရေးချိန်ဆိုတော့နိုင်ငံကြီးဝယ်တာကိုကြည့်ပြီးတော့ပဲတရားသူကြီးရလည်းညာတော့ဖြင့်ဆုံးဖြတ်ကြတာကိုကျွန်တော်တို့ကတွေ့ရတယ်ဥပမာဆိုရင်ရိုက်တာဒင်းတော့အမှုဆိုရင်9နှစ်ချခဲ့တာပဲဒါဆိုရင် ဟိုတစ်ဖက်မှာဒီဘက်ကနေပြီးတော့အခြားတက်တွေအများကြီးပြနိုင်ခဲ့တော့လေပြီးတော့ဒီခုကျဲမှုမွေးရနိုင်လို့အများကြီးထွက်ဆိုခဲ့တော့လေပဲဒီရိုက်တာကိစ္စမှာဆိုတရားသူကြီးခြားခဲ့တာရှိတယ်အခြားတော့ဒီတောင်းလိမှုချက်ကိစ္စမှာဆိုရင်တမျိုးနယ်ဟိုတယုံကြီးမှာဟိုပုံမှန်ဒီပြီးလို့မှုတစ်ခုတော့ဗောနော်မြို့နယ်ချင်းကြီးအလိုက်လိုက်ဆွဲတာမျိုးဆိုရင်ဒါတော့ဒါမျိုးတွေကတပေါင်းနဲ့ခြားတာမျိုးနောက်တစ်ခုကတော့တယုံနဲ့မှာပဲပေါင်းစစ်တာမျိုးနဲ့အဲဒီစနာပြည်တံကိုရှော့ပေါအောင်လို့လို့ရတာမျိုးရှိတော့လေပဲဒီအစိုးရဘက်ကရောဒီစနာတရားကြီးဘက်ကရောအဲ့လိုမျိုးမဆောင်ရွက်ဘဲနဲ့ဆွေးနွေးမြယုံနိုင်မှာအမှုကိုလက်ခံနေပြီးတော့ယုံနိုင်ကလည်းအဲဟိုစနာတာသူညီမြတော့ပေါ့နော်ဒီစနာတန်ငင်းစီတိုင်းအားလုံးတနည်းစီချတဲ့ခါမှာအခုတောင်းလို့မျိုးချက်အခွေရ6နှစ်ကျော်လောက်ဒီထောင်ထဲမှာအာဟိုနေရာတော့မဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အာနာပိုင်ကြီးကနေဆွေးဆိုလာတဲ့မြအမှုတွေကိုဒီအာနာပိုင်ကြီးအလိုကြပဲဒီစီရင်ဆုံးဖြတ်နေသေးတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျ
။ဟုတ်ကဲ့အခုလို့ဆွေးအမှုဆွဲဆိုတဲ့ကိစ္စမှာတပ်ပိုင်းနဲ့အစိုးရပိုင်းနဲ့ဆွဲဆိုမှုမှာဘယ်လိုများထူးခြားချက်မျိုးတွေတွေ့ရလဲခင်ဗျာ။ဘယ်ဘက်ကပုံပြီးတော့ဆွဲဆိုချက်ပုံများပါလဲ
။အမှုအရာကြည့်မယ်ဆိုတော့သူကအစိုးရပိုင်းကများတယ်ဆိုတာမျိုးကျွန်တော်တို့ report မှာလည်းထုတ်ပြန်ထားပါတယ်။သို့တော်လည်းပဲဒီအစိုးရလူကျွန်တော်တို့ကပြောတဲ့အခါမှာဒီရဲတပ်ဖွဲ့ကိုလည်းကျွန်တော်အစိုးရလက်ရှိဒီအနာရအစိုးရပေါ့နော်ဒီ NNI အစိုးရအောက်ကိုပဲကျွန်တော်ထည့်ရင်းတက်ချရတာဖြစ်တယ်နောက်တစ်ခုကကျတော့ဟောအစိုးရဆိုတာကျတော့ညင်းစီစီနဲ့ပတ်သက်လို့အမှုဖြစ်လာတယ်ဆိုရင်ဥပဒေအရပေါ့နော်ရဲတပ်ဖွဲ့ရပဲတပ်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုကနေပြီးတော့ပဲတရားလိုပြုလုပ်ပြီးဟိုဆွဲဆိုရတယ်အဲဒါလုံထုံးလုံကြီးရှိအောင်အဲ့ဒါကျတော့ဒီညင်းစီစီအမှုတွေကလည်းဒီအစိုးရကဟိုဆွဲခြင်းမဆွဲခြင်းအပါထားပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဒီအစိုးရကဆွဲဆိုတော့အမှုအနေနဲ့ကျွန်တော်ကတွက်ချက်ရတယ်ပေါ့ဟုတ်ဒါပေမဲ့တော့ဖိနေတဲ့ပုံတံအားဖြင့်တော့ကြည့်မယ်ဆိုရင်ဒါအစနာတော့အမှုအခြေကအဖြစ်ကြည့်ရပါဘူးဖိနေတဲ့ပုံတံအားဖြင့်ကြည့်မယ်ဆိုရင်တက်မလို့ဘက်ကဖိနေမှုပုံများတယ်လို့ကျွန်တော်တို့ကဒီအကြမ်းမြင်သုံးတက်လို့ရတယ်ဘာလို့လဲဆိုတော့ဒီထင်ရှားဆုံးဥပမာကအဲတောင်းတဲ့မျိုးချက်ပါတော့ကျွန်တော်ကတော့ဒီလက်ရှိချိန်မှာသူတို့ကိစ္စကိုဘာလို့တောင်းပေးပြောလဲဆိုတော့လက်လုံးမှာသူတို့ဟာထောင်ရင်းအကျဉ်းချနေကြတာဖြစ်တယ်အဲထောင်လေးကျွန်တော်ပြောလို့ပဲ6နှစ်တော့9နှစ်လောက်ချထားတာဖြစ်တဲ့အခါကျတော့ဒီကိစ္စအလုံးဝမတရားဘူးလို့ကျွန်တော်တို့ကမြင်နေပေါ့နော်ပြီးတော့ဆန္ဒပြုလို့မှုတစ်ခုပဲအဲမြို့နယ်ပေါင်းစုံကနေတရားဆွဲတာတွေဒါမျိုးတွေလည်းရှိတယ်အဲ့တော့နောက်တစ်ခုက95ကာကြီးကိုရဲတပ်ဖွဲ့ဒီနောက်ပိုင်းမှာပို့တုံးလာတယ်အစိုးရပြန်ဒီအဲဘူကြီးဟောင်းကြီးမျိုးစင်ကိုဆွဲထားတာရှိတယ်နောက်တစ်ခုကရှေ့နေဦးကြီးမြင့်ရှိမယ်ပြီးရင်ဟိုကြရာချာဦးစိုးဝေအဲဒါမျိုးတွေအများကြီးကျွန်တော်တို့တက်ကနေပြီးတော့95ကာကြီးနဲ့လိုက်ပတ်ဆွဲတာရှိတယ်ကချင်ပြည်နယ်မှာဆိုရင်လည်းဒီဟိုဆန္ဒပြပွဲတစ်ခုမှာဟိုစစ်တပ်နဲ့ပတ်သက်တဲ့အကြောင်းပြောကြားတဲ့ဝေဖန်မှုပြောကြားခဲ့တဲ့လူတွေကိုလည်းဒီပုံမှန်900နဲ့ထောင်နဲ့ချခဲ့တာရှိတယ်။ဒါပုံမှန်900နဲ့ထောင်နဲ့ချတယ်ဆိုတာကဒါထူးထူးခြားခြားဖြစ်ရှင်နေပဲ။ပုံမှန်900အများသောအားဖြင့်ကျွန်တော်ငွေတန်းနဲ့ပြီးဆုံးတာမျိုးဟိုလည်းအတွေ့များရတယ်။ဒါပေမဲ့အဲ့ဒီကောင်ကတက်ကဆွေးတဲ့အတွက်ဒီဟိုတရားရုံးကနေပြီးတော့ထောင်နဲ့6လလောက်ထိချခဲ့တာကိုကျွန်တော်တို့ကတွေ့ခဲ့ရတယ်ပေါ့။ဆိုတော့အဲ့တော့ဒီဖိနှိပ်မှုပုံတံရကြည့်မယ်ဆိုတော့တော့တက်မတော်ကတော့အရင်တော့အချိုတိုင်းပဲဒီအာနာရှင်ကျန်ကျဲလူတို့ရဲ့ဒီလွတ်လပ်စွာသို့ပေါ်ပြောဆိုခြင်းကိုဖိနှိပ်ကန်တက်ဖို့စူးစမ်းခြင်းလို့ပဲကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာခုနကတရားရုံးနဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးတရားသူကြီးတွေဘက်ကစိုးရိမ်ချက်တွေလည်းရှိပါပဲ။တရားရုံးနဲ့ပတ်သက်လို့တစုံတရာဖိအားသဏ္ဍာန်မျိုးရှိနေတာကအစိုးရဘက်ကပိုရှိလားတပ်ဘက်ကပိုရှိလား
ကျောင်းတရားခွင်ကြီးလေ့လာခဲ့တာရောအများကြီးရှိတယ်။တရားခွင်ကြီးလေ့လာခဲ့တာပြီးတော့ဟိုဘောနော် trial monitoring တွေကျွန်တော်တို့လုပ်ခဲ့တာရှိတယ်။ဆိုတော့အဲ့လိုလုပ်ခဲ့တဲ့နေရာမှာကျွန်တော်တို့ကြည့်တဲ့အခါမှာ nomadic ကဒီဟိုတရားစီရင်ရေးဟာကျွန်တော်တိတာတော့ပေါ်တင်ကျွန်တော်ပြောတဲ့ဒီအပေါ်ကနေပြီးတော့ဆာရွက်ချပေးပြီးတော့ဒီလိုဆုံးဖြတ်လိုက်ဆိုတာမျိုးတွေတော့ဟိုကျွန်တော်တို့ကရည်ရည်ပြမတွေ့ရဘူးဘောနော်တိတိကျကျအတက်တည်တက်တာတာကလည်းမတွေ့ရအောင်သူတို့လည်းပဲသူတို့ဟာဖိအားရှိတယ်တက်ကဆွဲလာပြီးဆိုရဆွဲလာပြီးဆိုရင်အဲ့လိုအမှုတွေမှာတိတိကျကျဂိုင်းတွေတာနောက်ကကြတော့ဟိုပြီးတော့အစိုးရရဲ့အရေးချိန်ကိုလိုက်ပြီးတော့ဆုံးဖြတ်ချက်ချတာဒါမျိုးတွေတွေ့ရတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်မဆိုင်နုပံမေးချင်ပါတယ်ခင်ဗျာအခုလို့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့ဥပဒေပုံမှန်တွေနဲ့ကချင် activist တွေတော်များလဲအရေးယူခါတာတွေ့ရပါတယ်ခင်ဗျာညီနေလှူရှားတဲ့လူတွေကလွတ်လပ်စွာထုတ်ဖော်ပြောတဲ့လူတွေကအဲ့တော့ဒီလိုအခြေအနေတွေဖြစ်တဲ့အတွက်ကြောင့်လို့တက်ကြွလှူရှားသူတွေအတွက်တစုံတရာတန့်သွားစီသလားဆိုတော့ကလူလက်စွာပြောဆိုခွင့်ထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့သစုံတရားစိုးရွသွားတာမျိုးရောရှိပါလ
ားအတိအကျတော့ဒီဘက်မှာစိုးရွသွားတာဆိုတဲ့ဒီဥပဒေမှာကျွန်တော်တို့ရဲ့အကာအကွယ်ပေးမှုမရှိတဲ့အပိုင်းမှာတွေ့ရတဲ့အခါမှာဒီ activist လုပ်တဲ့သူတွေအတွက်ကတော့ဒါတော်တော်လေး ဟိုအစမပြေတဲ့အပိုင်းရှိတယ်ဆိုလိုတာကကျွန်တော်တို့ကဒီ ADP ဆိုတာတိုင်းကားနေနေဖြစ်တဲ့အကြောင်း ADP ကလည်းအများကြီးတော့မရှိဘူးပေါ့နော်ဒီရင်းဆိုင်ရေး ADP တွေရှိမယ်နိုင်ငံရေး ADP တွေရှိမယ်နိုင်ငံရေးအရာလိုအပ်ချက်အတွက်သူတို့လှုပ်ဆောင်တဲ့အပိုင်းရှိတယ်အများကြီးတော့မရှိဘူးဒီလိုဒီမျိုးထပ်ပေါ်လာတဲ့အပိုင်းကိုဥဒေကနေအာခွင့်မှုပေးမယ်အစားဖြစ်နေမှုနဲ့လူမျိုးရည်ချက်ရှိရှိတုံ့ပြန်တဲ့အပိုင်းတွေတွဲတွေးရတဲ့အခါမှာချောတို့ဘက်ကတော့အရောက်စိတ်မကောင်းဖြစ်မိတယ်ပေါ့နော်ဒီပေါ်မှာလည်းအစိုးရဘက်ကညီဆက်ဆံရဖို့ဘက်ကညီပေါ့ဒီလိုနဲ့ဆက်လာပြီဆိုလို့အားလေးတချို့နေနေပါ
ဘတ်ဆန်လူပန်လူအဲ့ဘက်ကလှုပ်ရှားမှုတွေလုပ်တဲ့အခါတက်ဘက်ကဘာများလှုပ်လာမလဲအစိုးရဘက်ကဘာများလှုပ်လာမလဲဒီလိုစိုးရိမ်မှုတွေရှိပါလားရှိလို့ရှိရင်ဘက်ဘက်ကပို့ပြီးတော့ဖိအားတွေပို့ကြုံရလဲတက်ဘက်ကဖိအားပို့ကြုံရလားအစိုးရဘက်ကဖိအားပို့ကြုံရလား
အဲပုံပွင့်လင်းကြရမယ်ဆိုတော့တပ်ဖက်ကဖီးရတော့ကျတော်တို့ဟိုပုံကြုံရတယ်ပေါ့နော်ဒါပေမဲ့သူကတရုတ်ဝင်နေနဲ့သွားတာမဟုတ်ဘူးကျတော်တို့ဟိုအရင်ဆုံးကကျမကိုတိုင်နဲ့ကဤစင်းစုစီပုံမှန်စပွန်းနဲ့ပတ်သက်မှပြောပြခံရတယ်အဲဒါပေမဲ့ behind the scenes မှာပေါ့နော်ဒီအမှုရဲ့နောက်မှာကဘသူတွေကဒီအမှုကို control လုပ်နေတယ်ကျတော်တို့ပုံပွင့်လင်းမတိရဘူးဟိုဆိုလိုတာကဒီဥပဒေဒီစိတ်ဆန္ဒပတ်သက်မှဒီကြမ်းဆိုရင်ဟိုအပေါ်လုံးညီနိုင်ပြီးတဲ့ကိစ္စတွေဖြစ်တယ်တို့တို့ညာလဲတို့တို့ဥယျာဉ်ဖြည့်ရပေးမှုအရာတရားစစ်ရမယ့်အနေအထားဖြစ်လာရဲပေါ့နော်ဒီလိုဘက်ကနေအခုကျမတို့ကိုတရားလိုပြုလုပ်တဲ့ဒီဘက်ကနေတရားစစ်ရတဲ့အနေအထားရှိဖြစ်လာတဲ့အခါမှာကျမတို့ဘက်ကနေရောအဓိကစစ်တပ်ကိုပုံမှဟိုဆွေးရင်ချက်ဖြစ်တယ်ပေါ့နော်ဘာဖြစ်လို့ဆိုရင်စစ်တပ်ကဟိုပို့ပြီးမှဒီတိုင်းတန်းနေမိကြတာမှာဆိုရင်စစ်တပ်ရဲ့တော့ဟိုကပို့ပြီးမှချောင်းဖြစ်တယ်ပေါ့နော်ဒီအစိုးရရဲ့လုံမှုကနည်းနည်းလေးကျမတို့အတွက်သိတော့ဆိုးလို့ဆိုရင်ရတယ်ဒါပေမဲ့ကျမတို့ဘက်မှာအလုပ်ကြည့်ဆိုရင်တော့အရင်တော့မမြင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့အေးတန်းဒါ pressure ဆိုဖြစ်တယ်တခုခုလုပ်လိုက်ပြီဆိုရင်စက်ဘက်ကနေတရားစင်းမလားအစက်ဘက်ကနေတရားစင်းမလားကျွန်တော်တို့ဘက်ကလည်းအရင်ဆိုရင်ကြရတယ်ပေါ့နော်ဒီအနေအထားတော့ဒီလိုရှိပါတယ်ဟုတ
်ကျွန်တော်နောက်တစ်ခုကဒေသအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံမှုပေါ့အထူးဖြစ်ကချင်ပြည်နယ်ဆွေးနွေးလိုဟာမျိုးပေါ့အဲ့တော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လှုပ်ရှားတဲ့အခါမှာဒီအာနာဘိုင်းနီရဲ့ခွင့်ပြုမှုအနေထားအာနာဘိုင်းနီနဲ့ပတ်သက်လို့အာနာဘိုင်းနီဘက်ကပူးပေါင်းဆောင်ရွက်မှုအနေထားဒါနဲ့ပတ်သက်လို့မတ်ဆိုင်းဒီပါဘလူးမြတ်တုတ်တက်ပြီပါလေဒီလောက်အာနာဘိုင်းဆိုဆိုရတာပါအ
နီဘတ်ရှိတခုခုပေါ့နော်ဒီဝေးရတခုခုလုပ်တဲ့အခါမှာဆိုရင်ကျွန်တော်တို့ကနေပူးပေါင်းဆောင်ရွက်စေဖို့လိုအပ်တယ်လိုလားတယ်ပေါ့နော်ဆိုတော့ဒီဒီလောက်အာနာဘိုင်းဘက်ကနေကျွန်တော်တို့ပွေးမင်းတို့ဘာလို့တောင်းတဲ့အခါမှာ suspect ဖြစ်တဲ့ case မဟုတ်ဘူးဆိုရင်ပေးရအနေထားရှိတယ်ဒါပေမဲ့လည်းအခုလိုမျိုးဒီကြော့ပြစစ်ပွဲရှိနေပြီးဦးနေပြီပေါ့နော်ပြီးတော့အဲဒီစီဒီအင်ဂျင်နီယာပတ်သက်တဲ့စကလုံးတွေညီကြီးဆိုရင်ဒီလိုဘက်ကညီအနာရဲ့ဘက်ကပူပေါင်းမှုကတော့ကျွန်တော်တို့မတွေ့ရဘူးပေါ့အ
ဲဟိုဒီမော့ဆိုးတို့ကျွန်တော်ပြောတဲ့ဒီလိုက်ကောတို့အဲ့ဒီဘက်ဒီမှာအာကျွန်တော်ပြောတဲ့အစီဝေးတမယ်ပြီးဟိုဘောနောအင်တာနက်အစီဝေးလောက်တာပေါ့ဒါမှမဟုတ်အဲဆက်လက်တာတော့တတိပေးတာမလုပ်ဖို့တားမြစ်တာအဲ့ဒါကြီးအများကြီးကျွန်တော်ကျွန်တော်တို့ကဒီလူခွင့်ရေးလွတ်လပ်တဲ့ဘုလို့ဆိုရင်ချုပ်ဖောက်တယ်လို့ပြောတဲ့အခါမှာတရားစွဲဆိုတာဒီဥပဒေတွေမတင်တာအာနောက်ထပ်ကျတော့ဒီ internet ပိတ်တာတွေမဟုတ်ဘူးပေါ့နော်ဒီလိုမျိုးဒီတက်ဆိုင်ရာဒီပြည်နယ်ဆိုရာဒီတိုင်းဒေသကြီးဆိုရာတွေကနေပြီးတော့ဟောဒီခုနညင်ကြက်တွေထုတ်ပြန်ပြီးတော့တကယ်လို့အစည်းအဝေးလုပ်တယ်ဟိပေါ့နော်နိုင်ငံနဲ့ပတ်သက်အစည်းအဝေးလုပ်တယ်ဆိုရင်ပေါ့နော်သူတို့စီကခွင့်ပြုချက်ပါမှအာဟိုတယ်ကိုငှားပါဆိုတာမျိုးဟိုတယ်ကိုညင်ကြက်ထုတ်ထားတာမျိုးပေါ့အမှန်ကျွန်တော်တို့ဟိုဒီရေရက်ဖက်အဖွဲ့ကြီးတွေရက်ဖက်အဖွဲ့ကြီးတွေအချင်းချင်းချင်းနေတိုင်းနေမှာပေးထားရက်တွေအတွက်ပေါ့နော်ဒီမှာဟိုဒီမှာအခန်းခန်းမှာခုခုတွားရောက်ငှားရဲဆိုရင်ဒါတိုင်းကြီးတိုင်းဆိုရရှိရခုမြက်ပါလားဆိုတာမျိုးအရင်စတာပေါ့အဲ့ဒါကတနည်းအားဖြင့်ဆန္ဒပြောရဲဒီဟိုဒီရက်ဖက်အဖွဲ့ကြီးတွေကိုခင်းထုတ်ချင်တာလူလက်သုံးပုံတွေကိုတန်တက်ချင်တာလို့ကျွန်တော်မြင်တယ်အဲ့ဒီအပြင်မှာဒီဟိုအရေးကြီးတဲ့ကိစ္စတစ်ခုကကျွန်တော်တို့ဒီရန်ကုန်မြို့ကဒီဒေါင်းတောင်းအေရီးယား7မြို့နယ်ပေါ့နော်7မြို့နယ်ကိုရန်ကုန်တိုင်းဒေသကြီးဆိုရနေပြီးတော့ဟိုဆန္ဒပြခွင့်ပိတ်ထားတာရှိရဒီကန်တက်တဲ့အမင်းညွန်ကြက်က2018ခုနှစ်ကနေစကန်တက်တာဗျာဒီမြို့ရင်းဧရိယာအဲဒီကတော့သူကဒီသူတို့အကြောင်းကြက်ချက်ပြတာပါလဲဆိုတော့ဒီပုတ်ရဟန်းမင်းကြီးဒီမြန်မာပြည်ကိုလာလေခဲ့တာရှိတယ်ပုတ်ရဟန်းမင်းကြီးလာလေသူ့ရဲ့ဒီလုံကြုံကြီးအတွက်ပေါ့နော်ဒီဆန္ဒကားလန်ပိတ်ဆိုတာတွေပါဒီမဖြစ်အောင်ပြီးတော့ဒီဆန္ဒချက်ကိုထုတ်ပြန်ခဲ့တာဗျာဒါပေမဲ့ဒီနေ့အချိန်ကြည့်ရရင်အဲ့ဒီဆန္ဒချက်ကိုပြန်ပြီးတော့မယုတ်သိမ်းနေဘူးပေါ့နော်မယုတ်သိမ်းရတဲ့ခါမှာဥမာသူပြင်ကျွန်တော်တို့ဒီတာမွေဆန္ဒပြပွဲဆိုဗဟန်းဆေးရအမှုမှာဆိုရင်ဒါ2018ကဖြစ်တယ်အဲ့2018တောင်းရလဲသူတို့ကအဲ့အမိန့်ညွှန်ချက်တက်ကြီးထုတ်ကြပြီးတော့ပုံမှန်တစ်ချက်တာလင်းကျိတ်ဆိုတဲ့ဒီပုံမှန်တစ်ချက်တာလင်းကျိတ်အရာအဲ့ညွှန်ကြားချက်နဲ့ဟိုမကိုက်ညီဘူးအဲ့အဲ့တော့သူတို့နေရာမှာဆန္ဒပြကိုမပြီးဆိုတာမျိုးရင်းဆိုင်ခဲ့တာတွေ့ရပြန
်ဟုတ်မချာခင်မှာရုပ်ောက်ပွဲစီးဝင်းလှူရှားမှုတွေကလည်းလာတော့မယ်ဆိုတော့ရုပ်ောက်ပွဲရဥပဒေပုံမှန်တွေရထွက်ပြီးတော့စီးဝင်းလှူရှားခွင့်တွေတော့ရှိပါပါဒါပေမဲ့တစ်ချက်ကဒီကောက်ပွဲထုံးဆိုင်ရာပါတီချင်းချင်းဝေဖန်ကြမှာပဲနောက်တစ်ခုကနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေကိုဝေဖန်ကြမှာပဲဒီလိုအခြေအနေမျိုးတွေကြုံရမှာပါခင်ဗျာအဲ့တော့ကြုံရမယ်ဆိုလို့ရှိရင် ဒီလွတ်လပ်စွာထုတ်ဖော်ပြောဆို권နဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာများရှိပါလားကုဆောင်ခအပြင်ဒီအမြင်အရင်ဆုံးသိချင်ပါတယ
်ကျွန်တော်တို့ဒီ2015ခုနှစ်ရွေးကောက်ပွဲကာလမှာဒီပါတီအချင်းချင်းကြားပေါ့နော်အတူတူအဲဒီကဒီ NND ကအတိုက်ခံပါတီဖြစ်ပြီးတော့ဒီတန်ခိုင်ရာဒီအာဏာရပါတီပေါ့နော်အဲ့အချင်းကြားမှာအကြီးကျယ်ဒီ online မှာဟိုအပြင်းအထန်ပြောဆိုကြတဲ့ဟာတွေရှိတယ်အဲ့တော့ဒီအာဏာရပါတီကဒီတန်ခိုင်ရင်ဖြစ်တဲ့ခါမှာဒီ NND ကိုထောက်ခံဝန်ရံတဲ့ဒီဒီသူတွေဒီ NND ပါတီဝင်တွေဟာတရားစစ်ဆေးခံကြရတာကိုတွေ့ရပေါ့အဲဒီမှာကျွန်တော်တို့အမှုကြီးအများကြီးကိုရင်ဆိုင်ကြရတယ်အထူးသဖြင့်ဒီအောက်တိုဘာနိုဝင်ဘာပေါ့နော်အဲဒီရွေးကောက်ပွဲကာလတဝိုက်ရင်းမာရင်ကိုအကြီးကျယ်ဖန်စီပွဲကြီးဟိုကျွန်တော်တို့တွေ့ကြရတယ်ပေါ့နော်အခုကျတော့ဒီ NND ဆိုးရလက်ထက်ရောက်လာတယ်ရောက်လာတဲ့အခါမှာအဲ့လိုပဲဒီ NND ဆိုးရပေါ်မှာကစ်တင်ဝေဖန်တဲ့ဟာတွေဆိုတော့အောက်လုံးထူတာရေပါလာနိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေလည်းဒီဒီဟို online ပေါ်မှာဟိုစတော့တွေ့နေရတယ်ပေါ့နော်ဆိုတော့သူတို့ကျွန်တော်တို့ကတော့ဒီဟိုဒါမျိုးကိုဖြစ်နိုင်ကြတော့ရှိတယ်သူရဘက်ကလည်းဖြစ်ဖြစ်နောက်တစ်ခါကျတော့ဒီဒီ NND ပါတီကိုထောက်ခံဝေးရတဲ့ဒီအဲထောက်ခံတဲ့လူတွေအနေပြီးတော့ဒါမျိုးကိုမတင်တဲ့လူဒီတရားစစ်ဆိုတာမျိုးကြားနေဝင်ဆွဲတာဆိုတော့နိုင်လွတ်လုံလို့ဟာမျိုးအတုံးပြူတာမျိုးတွေဒီရှိလာနိုင်တယ်ပေါ့အဲ့တော့ဟိုအရင်တော့အစိုးရလူဟိုဒီဆိုတော့အာနာရှင်ခြံတဲ့ပုံစံမျိုးမဖြစ်သွားရအောင်လူရဲတို့ကိုပြောဆိုခွင့်အကာအကွယ်ပေးတဲ့အနေနဲ့ဒီရွေးကောက်ပွဲကာလမှာဒီအချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုမှုတွေကိုဟိုစနစ်တကျကင်တွေတာမျိုးဆောင်ရွက်ဖို့လိုအပ်နေလို့ထင်တယ်အဲ့လိုမဟုတ်ရင်တော့ဆရာပြောတဲ့ဒီအစိုးရကိုယ်တိုင်မလုပ်ရင်တော့မပဲဒီအဲဆိုတော့ထောက်ခံသူအချင်းချင်းကြားမှာပြိပခါကြီးဖြစ်နိုင်ကြီးရှိတယ်တရားစစ်ဆေးနိုင်ကြီးအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ဗျ
တချို့အာနာဘိုင်ဒီဘက်ကတုံ့ပြန်တဲ့ချူအာနာဘိုင်နဲ့ဆက်ဆက်တဲ့လူတွေပုဂ္ဂိုလ်တွေတုံ့ပြန်ကြရဆိုရင်ငါခလူဟာမျိုးတွေလူပုဂ္ဂိုလ်တူးချင်းကိုပြောဆိုတာတွေနဲ့ပတ်သက်လို့ဆွဲဆူတာတွေကထားတင်တယ်ဘာဖြစ်လို့ဆိုတော့တစ်ဖက်မှာအမျိုးသားရေးအဆွန်ရောက်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့တိုက်ခိုက်ပြောဆိုတာတွေမမှန်မကန်လုပ်တာတွေရှိတယ်မမှန်ကန်ပြောဆိုတာတွေကြောင့်ဒီလိုပုံများမျိုးတွေရှိတင်တယ်လို့မြင်တာတွေလည်းရှိပါတယ်ဒီပေါ်ပေါင်းကုဆောင်ကဘယ်လိုယူဆပါလဲ
ကျွန်တော်တို့ကဒီနိုင်ငံတစ်ခုမှာအစိုးရအဖြစ်အကြီးအကဲအဖြစ်တာဝန်ယူတဲ့အခါမှာဒီလိုအတိုက်အခိုက်ဝေဖန်နေရအများကြီးရှိမှာပဲစစ်ဆွဲတာတွေမဟုတ်မမှန်ပြောဆိုတာတွေဒါမျိုးတွေကဟိုနေရာပေါင်းစုံနေပယ်ပေါင်းစုံကနေကိုယ့်အပေါ်မှာအတူတရားမှုရှိမှာဖြစ်ပါဆိုတော့အဲ့လိုရှိတိုင်းကိုကျွန်တော်တို့ကတရားလိုက်ဆွဲနေရဆိုရင်ကျွန်တော်တို့ကိုယ့်ရဲ့ဒီမူလနိုင်ငံတာဝန်စမ်းဆောင်ဖို့တောင်အချိန်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးအခြေအနေကတော့နောက်တစ်ခါကျတော့အဲ့လိုတရားဆွဲခြင်းအပြင်အခြားခုအမှန်မှန်ကန်ကန်တဲ့ဝေဖန်ထောက်ပြမဲ့သူတွေရှိမှလည်းအကြောက်တရားကိအောင်သွားလို့ရှိတယ်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်ကလွတ်လပ်စထုတ်ဖို့ပြောဆိုခွင့်အမြင်ရဆိုရင်အမားကိုပြောတဲ့ဟာကအမားပါတယ်နောက်ဟိုစစ်ဆဲပြောဆိုရဲဆိုရင်တော့မှပဲအဲ့ဒါကိုတရားဆွဲတာမျိုးမလုပ်ခွင့်နဲ့တကယ်လို့ဟိုဟိုဆန္ဒပြောရဲမဖြစ်မနေကိုကနေပြီးတော့ဒီကိစ္စကိုရှင်းမရမယ့်ဟေးဆိုရင်တော့မှပဲကျွန်တော်တို့တက်ဆိုင်ရာမီဒီယာရေးဒါမှမဟုတ်ကိုယ့်ရဲ့ကိုယ်ပိုင်စာမျက်နှာ Facebook ကနေတော့လည်းကောင်းဒါမှမဟုတ်ဒီအစိုးရဆွေအတွက်အစိုးရဆွေလည်းကျွန်တော်ပြန်ကြားဦးမိဌာနရှိတယ်ကိုပိုင်းဒင်းထုတ်ပြန်လို့ရတဲ့ဌာနတွေအများကြီးရှိတယ်ဒါမျိုးကနေတစ်ဆင့်ထုတ်ပြန်ပြီးတော့ဟိုဖြည့်ရှင်းတာမျိုးလုပ်လိုက်ရင်အဆင်ပြေပါရက်ကဒီတရားပတ်ဆွေးနေတာကဒီဒီမိုကရေစီစံနှုန်းနဲ့လည်းမညီဘူးကျွန်တော်ပြောရဲဒီဒီခွင့်ရေးကိုချိုးဖောက်တဲ့ပုံစံပြန်ဖြစ်သွားတာပေါ့နော်အဲ့တော့အကောင်းဆုံးအကြံကတော့ဒီကိုဝေဖန်ပြောဆိုတာကျွန်တော်ပြောရဲဒီတိုက်ခိုက်တာအလုံးပါအမားကြီးပါရင်တော့မှပဲတရားဆွေးဆိုရဲ့အညီကိုမသုံးမဲနဲ့ဒီဒီမိုကရေစီရှင်တန်ရေးဆန္ဒပြရဲလူလက်တော်ဘုရားဆိုရင်အခြေခိုင်မာရေးအတွက်ဟိုဖြစ်ရအမှန်ကိုပဲကိုကပြင်ရှင်းလို့ရှင်းလိုက်ပြီးတော့သူ့ဟာတွေနဲ့လည်းဟိုကလိလိရှိလိုက်တာကအကောင်းဆုံးအခြေမှန်လို့ကျွန်တော်ယူ
ဟုတ်ကဲ့ကျွန်တော်မဆိုင်နုပန်ဘက်ကိုပြန်မေးချင်ပါတယ်အဓိကဒီရွေးကောက်ပွဲနဲ့ပတ်သက်ပါတယ်အခုဒီအနေထားမှာလူလက်စွာပြောဆိုခွင့်ပေါ်လောက်ထိတည်ရောက်မှုတွေရှိလာနိုင်လေဥပဒေပုံမှန်တွေရဆုံးတွေရှိပါလားမဆိုင်နုပန်အမြင်သိချင်ပါတယ
်ကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးအကြကြီးဟာကိုထိုးစခုနေရပေါ့နော်အတော့မလေးမျိုးလို့ချွန်နေအခုကနေတော့မြင်မိနေပြီအခုအချို့ဒီဗီဒီယိုဘက်ကနေဒါဟိုထောက်ခံတဲ့ဘက်ကနေပေါ့နော် NLD ထောက်ခံသူ USCD ထောက်ခံသူချပါတိုင်းတဲ့ပါတီအပေါ်လုံးပေါ့ဒီပါတီထောက်ခံသူဘက်ကနေဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုအခြေအတင်ပေါ့နော်စကားပြောကြတယ် online ပေါ်မှာစကားပြောကြတယ် comment ပေးကြတဲ့အပိုင်းတွေအခုကနေတွေ့နေရတယ်ဆိုတော့ဒါကဒီရေကောက်ခွေးမှာတော်တော်လေးစိုးရိမ်ကြဖြစ်ကောင်းဖြစ်လိမ့်မယ်ချွန်နေနေတယ်ဆိုတော့နောက်ကခြေချက်တစ်ခုကဒီပြည်နယ်မှာဆိုရင်အခုကပါတီပေါင်းစည်းထားတဲ့ပါတီရှိနေပြီဆိုတော့ဒီပါတီပေါင်းစည်းထားတဲ့ပါတီမှာချုပ်ကတော့မပူပေါင်းတဲ့ပါတီရှိတယ်ဆိုတော့ချုပ်ကတော့ဒီအပေါ်မှာသဘောမကျတဲ့ပါတီရှိတယ်ပေါ့လို့ဆိုတော့ဒီပါတီရဲ့ပါတီပဏိပစာသူဒီမှာတစ်ခုခုဟိုတုံ့ပြန်မှုတွေသူတို့ဘက်ကလှုပ်လာနေအပိုင်းတွေကျွန်တော်မြင်နေရတယ်ပေါ့ဆိုတော့ပါတီရုံကြီးချက်အပေါ်မှာပါတီရဲ့ရည်စီချက်အပေါ်မှာတဦးနဲ့တဦးဟိုသဘောထားကွဲလွဲရတယ်ဒါရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီအပေါ်မှာကကျမတို့အစိုးရဘက်ကနေကဒီရေကောက်ပွဲဖြစ်တဲ့အတွင်းမှာဒီဥပဒေကိုဘယ်လိုမျိုး လောက်ဆောင်ထားမယ်တန်တက်ချက်ထားမယ်ဆိုတဲ့အပိုင်းကိုကျွန်တော်ပုံမှန်ဖြစ်ခိုင်းစေချင်တယ်ဘာဖြစ်လို့ဆိုရင်ဒီလိုမျိုးသားတူဦးနဲ့တူဦးပဏိပခဖြစ်စပတ်အနည်းတပါဒီပဏိပခဖြစ်ဒီမှာတရားဆွဲလို့ကြမယ်ဆိုရင်တော့ကျွန်တော်ရဲ့ဟိုလူလောက်ဆောင်ဆိုဆိုဆွဲလေဟိုဆုံးရှုံးတယ်လို့ကျွန်တော်ရဲ့ဒီဒီမိုကရေစီအနိတာရလည်းကျွန်တော်တို့ဆုံးရှုံးမှုကိုကျွန်တော်ညင်းနေတယ်ဆိုတော့ဒီဘက်မှာလည်းတိုင်းသားရဲ့ဘက်ကနေလည်းဒါအရင်တည်းကနေဟိုတိုက်နေရတဲ့အကြောင်းကြီးကတို့ရဲ့နိုင်ငံရေးနည်းလမ်းအရာပေါ့နော်အမျိုးမျိုးဖြစ်ထားလို့ဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဖြစ်ခိုင်းစေခြင်းနဲ့ဆန္ဒတွေကိုဖောက်ချက်ခွင့်လို့ပေးရလိမ့်မယ်ဆိုတော့တို့ဘက်ကနေဒီ Facebook ပေါ်မှာစကားပြောတဲ့အပိုင်းကြီးကတော့ဒါလည်းနဲ့ကိုင်ကြီးမတောင်းတနေရမဟုတ်ဘူးတော်လန်ပုံကနေရမဟုတ်ဘူးဆိုတော့တို့ရဲ့ဖြစ်ခိုင်းစေခြင်းဆန္ဒကိုတော့ပုံပုံနေတော့ဖြတ်ပြပေးဖို့လို့ဖြတ်ပြခိုင်းဖို့အခွင့်အရေးတော့ပေးရလိမ့်မယ်ပေါ့နော်ဆိုတော့ဒီလိုမျိုးပြောတဲ့အခါမှာဒီဘက်နဲ့တစ်ဖက်ကတော့ respect ရှိရမယ်ပေါ့နော်ဒါပေမဲ့အနေအထားတစ်ခုကြည့်ကြတော့ဒါကတော်တော်လေးတော့ကျိုးရဆက်တဲ့အနေအထားဖြစ်နေတဲ့ကြောင့်ဒီပုံမှာတော့သူရောက်ဘက်ကလည်းကျွန်တော်စဉ်းစားရလိမ့်မယ်ကျွန်တော်ကျေးဇူးမြတ်ပါဟုတ
်ဒါကတော့လက်ရှိ NDI အစိုးရလက်အောက်လွတ်လပ်စွာရည်သားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဆွေးနွေးချက်ဖြစ်ပါတယ်အတန်အဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းတိုင်းလှူရှားသူဆိုင်းညူပန်တို့ဖြစ်ပါတယ်ကျွန်တော်ကတော့သားညူဦးပါ